Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ9ရက်တောက်ကြနေညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါပဲရှင်ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အင်ပီရိုအမျိုးသားလူမျိုးရေးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးရေးတွေဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်ဖိအားပေးခဲ့တယ်လို့ယုံကြည်ရကြောင်း FBI ညွှန်ကြားမှုဟောင်းကပြောဆိုလိုက်ပါတယ်။လူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တရုတ်ပို့ဆောင်ရေးလင်းပြစ်ချသွားတဲ့ဖြစ်ပျက်တွေဝန်ထဲကြောင့်အမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာမနေ့ကအမေရိကန်လွှတ်တော်အထက်ကြားနာပွဲမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်းကသမ္မတရဲ့လုပ်ပုံကိုင်ပုံတွေနဲ့ပတ်သက်လို့အခုလိုပြောပါလဲ
။ Those were lies, plain and simple.And I am so sorry that the FBI workforce had to hear them, and I'm so sorry that the American people were told them.
လေညာစကားတွေကြားရတဲ့အတွက် FBI အတွက်ရောအမေရိကန်လူထုအတွက်ပါစိတ်မကောင်းဖြစ်ကြောင်းပြောသွားတဲ့ Mr. Comey ရဲ့ထွက်ဆိုချက်တွေကိုကြားကြရမှာပါ။အဲဒီနောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ပြတ်ကျသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ပေါ်လိုက်ပါသွားသူခီးသည်တွေရှာဖွေနေတဲ့နောက်ဆုံးအခြေအနေနဲ့အတူမြန်မာနိုင်ငံမှာကလေးလုံသားအများပြားရှိနေတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်အင်ပီရိုအမျိုးသားလွန်ကြိုးရေးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်ဖိအားပေးခဲ့တယ်လို့ယုံကြည်ကြောင်းရာယူကဖေရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောဆိုလိုက်ပါတယ်။သူ့ကိုရာယူကပြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ပီရိုတာဝန်ရှိသူတွေဟာပြောင်းကြကြလိန်လေပြောဆိုခဲ့ကြောင်းမနေ့တုန်းကထပ်တတော်ကြားနာပွဲမှာထွက်ဆိုသွားခဲ့တာပါ။ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုအလုတ်ကဖြုတ်လိုက်တာလို့လည်း FBI ကြီးကကလွတ်တော်ကိုယ်စားလှယ်ကိုပြောဆိုခဲ့ပါတယ်။ရုရှားရဲ့ကြောင်းဝင်နှောက်ယှက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့တာတကယ့်ပြဿနာကြီးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တလတော်ထောင်လိုင်းကော်မတီရှေ့မှောက်ထွက်ဆိုမှုဟာရာလူကဖေရှားမခံရခင်လတွေအတွင်းသမ္မတထရန့်နဲ့တွေ့ဆုံခဲ့ရတဲ့နောက်ပတ်သက်လို့ FBI ကြီးကဟောင်းအနေနဲ့ပထမဆုံးအကြိမ်လူသိရှင်ကြားထုတ်ဖော်ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဩဇာကြီးမားလာတဲ့လွန်ကျွင်းဌာနတစ်ခုရဲ့အကြီးကဟောင်းပေါ်အာဏာရ Republican နဲ့အတိုက်ခံ Democrat ပါတီတို့ကတွတ်တော်မှတ်တွေပါမြင်းမြန်းခဲ့တာတွေကိုတော့အမေရိကန်သတင်းမီဒီယာကြီးတွေမှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့ကြတယ်လို့ကမ္ဘာတဝန်းကလည်းစိတ်ဝင်စားကြည့်ရှုခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာရုရှားကဂျာဝန်ဆွတ်ပတ်ခဲ့တဲ့အကြောင်းအမေရိကန်ထောင်လိုင်းတိုင်းဝန်ကအလေးနဲ့လက်ခံထားစေဖြစ်တဲ့အကြောင်းလည်းကြားနာပွဲအတွင်းမှာ FBI ကြီးကဟောင်းကပြောဆိုသွားပါတယ်။ဒေါ်နယ်ထရန့်ရဲ့ပုဂ္ဂလိကအကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့ FBI ကြီးကဟောင်းရဲ့ထွက်ဆိုချက်တွေအရရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်မှုညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့တဲ့ထောက်ထားမရှိဘူးလို့ကြားနာပွဲအပြီးမှာပြောဆိုသွားခဲ့ပါတယ်။
အမေရိကန်အစိုးရရဲ့လျှို့ဝှက်ဆရွက်စရန်းနေပေါက်ကြားမှုနဲ့တရားစွဲဆိုခံရတဲ့အမျိုးသမီးကိုသူ့စီမံနောက်ထပ်ခိုးယူထားတဲ့လျှို့ဝှက်ဆရွက်ထောက်ထားရေးရှိကောင်းရှိနိုင်သေးတဲ့အတွက်ဆိုပြီးတရားလိုရှင်းနေတွေကကြာပြီးနေမှာမင်းမြန်စစ်ဆေးကြမှာပါအဲ့ဒီအချိန်နှစ်သူ့ကိုဆက်ပြီးထိန်းသိမ်းထားဖို့ဗဟိုအစိုးရတရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်အသက်25နှစ်အရွယ် Reality Winner ဆိုကိုအမခံနဲ့လွတ်ပေးလိုက်ရင်နိုင်ငံပြင်ပကိုထွက်ပြေးသွားနိုင်တယ်လို့တရားလိုရှင်းနေတွေကပြောပါတယ်အင်ဖြူရိုကိုမီးရှို့ပစ်ချင်တဲ့ကာဒီစတန်ကတနေရမှာသွားနေမယ်ဆိုပြီးဝင်နာကသူ့စာအုပ်ထဲမှာရေးထားတယ်လို့လက်ထောက်ရှင်းနေဂျနီဖာဆိုလာရီကတရားသူကြီးကိုတင်ပြခဲ့ပါတယ်လိမ္မော်ရောင်ဝတ်စုံနဲ့ခြေချင်းခတ်ခံထားရတဲ့ဝင်နာကနိုင်ငံတော်ကာကွယ်ရေးဆိုင်ရာသတင်းအချက်အလက်တွေကိုတရားမဝင်ရယူပြီးလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ဆွဲဆိုချက်အတွက်သူ့မှာအပြစ်ရှိကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်ဗဟိုအစိုးရရဲ့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်အမြင့်ဆုံးတောင်းတဆယ်နှစ်အထိကြာခံရမှာပါ။အာရေဗျနဲ့ဖာစီဘတ်ဒါစ်ကကျွမ်းကျင်လို့ဝင်နာဟာထိတ်တန့်လုံခြုံရေးကိစ္စတွေအတွက်နောက်ကျောင်းရာဇဝင်ရှင်းလင်းမှုရထားပြီးဂျော်ဂျီယာပြည်နယ်အော်ဂတ်စတာမြို့မှာအလုပ်လုပ်ကိုင်နေသူဖြစ်ပါတယ်။ဝင်နာဟာအစိုးရရဲ့ထိတ်တန့်လျှို့ဝှက်သတင်းတွေကိုမိတူကူယူပြီးအီးမေးလ်ကသစင်အွန်လိုင်းသတင်းဌာနကိုပေါက်ကြားစေခဲ့တာဖြစ်တယ်လို့တရားလိုရှင်းနေတွေကပြောပါတယ်
။ဥရောပသမဂ္ဂ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်တွေဆွေးနွေးညှိနှိုင်းရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကရွေးကောက်ပွဲမှာထိနာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ဘဲအရင်နေနေတာပါ။ လူများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာပုံမအင်အားတိုးလာစေဖို့နဲ့ EU ကထွက်ဖို့ဆွေးနွေးရမှာဗြိတိန်ကခိုင်မာအားကောင်းလာစေဖို့မျှော်လင့်ထားတဲ့ဝန်ကြီးချုပ်အနေနဲ့သုံးနှစ်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်မျက်နှာပြက်စရာဖြစ်ခဲ့ရတယ်လို့ယာရုကနှုတ်ထွက်ပေးဖို့ဖိအားတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကိုဇနီယာ650ရှိတဲ့အောက်လွှတ်တော်ရဲ့636နေရာအတွက်ရှင်ပြန်ရမှာအနာရကွန်ဆာဗေးတစ်ပါတီက310၊လီဘာပါတီက258နေရာရခဲ့တာပါ။ဒါကြောင့်လဲကျန်နေရာတွေအားလုံးကိုကွန်ဆာဗေးတစ်ပါတီကနိုင်မယ်ဆိုရင်တော့အများစုအဖြစ်ထိချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူး။ရွေးကောက်ပွဲမတိုင်ခင်မှာလုံးကတော့ကွန်ဆာဗေးတစ်ပါတီက330၊လီဘာပါတီက229နေရာရရှိထားကြတာပါ။အကျိုးမဲ့ရလတ်တွေကြီးညာပြီးစက္ကန့်ပိုင်းတွေမှာပဲငွေချေးစည်းကွက်မှာလဲဘရစ်ရှာစတာလင်ပေါင်ငွေရာနှစ်ပြားကျော်ချဆင်းသွားပြီးနောက်ပိုင်းမှာတော့အနည်းငယ်ပြန်ထက်လာကြပဲပါတယ်။တာဝန်ယူထားတာစစ်တလတော်မပြည့်သေးတဲ့ဝန်ကြီးချုပ်ထရီဇာမေအနေနဲ့နိုင်ငံရေးပြည်ရကြောင်ရာထူးကထွက်ပေးရမယ်ဆိုရင်တော့1920ပြည့်စုံနှစ်တွင်နောက်ပိုင်းဝန်ကြီးချုပ်တက်တန်းအထူးဆုံးခေါင်းဆောင်တူလည်းဖြစ်လာနိုင်ပါတယ်။ဝန်ကြီးချုပ်ကရွေးကောက်ပွဲဆော့ပြီးကျင်းပဖို့ပြောခဲ့တဲ့အချိန်မှာတော့လူလူသဘောထားစစ်တမ်းတွေမှာလွှတ်တော်ထဲမှာလူများစုဖြစ်နေရယူထားတဲ့ Conservative Party ကထောက်ခံမှုအသာစီးရခဲ့တာပါ။ဒါပေမဲ့လည်းရွေးကောက်ပွဲမတိုင်ခင်မဲဆော်ဝဲကာလတွေအတွင်းတကြီးရွယ်ကိုဆောက်ရှောက်ရေးလို့အထူးကကြတဲ့မူဝါဒတွေမှာသဘောထားပြောင်းလဲလာတာတွေလူပေါင်း30လောက်တည်ဆုံးခဲ့တဲ့ချမ်ဖက်ဝါဒီတွေရဲ့တက်ခိုက်မှုတွေကြုံခဲ့ရပြီးနောက်ဗြိတိန်နိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်ပေါ်မေးခွန်းထုတ်တာရတဲ့အတူထောက်ခံမှုတွေလည်းကြာဆင်းခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတဦးနဲ့သူ့ရဲ့အမျိုးသမီးဖော်ကိုနိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တဲ့ဗီဒီယိုဖိုင်ကို IS အစွန်းရောက်အကြမ်းဖက်သမားတို့ကထုတ်ပြန်လိုက်ပါတယ်။ဗီဒီယိုထဲမှာပါတဲ့တရုတ်အမျိုးသားဟာပြီးခဲ့တဲ့လကဘလူချီစတန်ပြည်နယ်မြို့တော်ကွတ်တာမှာပြန်ပြီးဆွဲခံခဲ့ရလို့ဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူက VOA ကိုအတည်ပြုပါရယ်အသက်ခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားတွေရဲ့အလောင်းတွေကိုရှာမတွေ့သေးတဲ့အတွက်အစိုးရဘက်ကတရားဝင်အတည်ပြုလိုက်တယ်ဆိုတာမျိုးဖြစ်မဖြစ်ရအောင်အဲ့ဒီအရာရှိကသူ့နာမည်ကိုတော့ထုတ်မပြောပါဘူးပြန်ပြီးဆွဲခံထားရတဲ့တရုတ်နိုင်ငံသားတွေတေဆုံးသွားတာဖြစ်ကောင်းဖြစ်မယ်လို့ပါကစ္စတန်အစိုးရကအကြောင်းကြားခဲ့ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကတောက်ကြားနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကိစ္စအတွက်အထူးစိုးရိမ်ကြောင်းနဲ့အဲ့ဒီတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကလာတလျှောက်လုံးသူတို့ကိုကဲတင်ဖို့စူးစမ်းနေခဲ့တယ်လို့လည်းပြောခွင့်ရသူကဆိုပါတယ်။ပါကစ္စတန်နဲ့တရုတ်အစိုးရတို့ဆက်သွယ်ပြီးအခြေအနေအရရကိုနှိမ်လန်းပေါင်းစုံနဲ့စစ်ဆေးနေတယ်လို့ဟွာချောင်ရင်ကပြောပါတယ်။ကွတ်တာမြို့ရဲ့တောင်ဘက်ကီလိုမီတာ50အကွာမက်စတန်အရပ်မှာတရုတ်နိုင်ငံသားနှုတ်ဦးကိုတပ်ဖြတ်လိုက်ကြောင်း IS အဖွဲ့ရဲ့သတင်းတွေထုတ်ပြန်နေတဲ့အမတ်သတင်းဌာနကကြာတာပတင်းနေမှာပြောပါတယ်။မက်စတန်အရပ်တောင်သားတွေပေါ်မှာ IS တို့ရဲ့ဌာနချုပ်ဖြစ်လာမဲ့နေရာကိုအစိုးရဘက်ကအထူးစစ်ဆင်ရေးလုပ်ပြီးဖျက်ဆီးလိုက်ပြီးလို့ပါကစ္စတန်အစိုးရကကြေညာလိုက်ပြီးနိုင်ပိုင်းအကြံမှာပဲစီးရီးယားအခြေစိုက်အကြံဖက်အုပ်စုကတရုတ်နှုတ်ဦးကိုတပ်လိုက်တာသူတို့လက်ချက်ဖြစ်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။
ဒီမိခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမိခံအတန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တနင်္လာနေ့တိုင်းတဝယ်မြို့အနီးလူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တည်ယူပို့ဆောင်ရေးလင်းပြတ်ကျသွားတဲ့ဖြစ်ပျက်တွေဝန်ထဲကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ
် The United States wants to extend its deepest condolences to Burma and to the families of the victims in yesterday's tragic crash
ဒီကွေးစရာကောင်းတဲ့ဖြစ်ပျက်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်တော်စုကအထူးဝန်ထဲစကားပါလို့တဲ့ကြောင်းစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်100ကျော်လိုက်ပါသွားတဲ့လေယာဉ်မတော်တဆမှုကြောင့်ကြီးမားတဲ့နစ်နာဆန့်ရှုံးမှုနဲ့ကြုံရသူတွေအတွက်ဆုတောင်းမေတ္တာပို့သလိုတဲ့ကြောင်းမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်တာနူရက်ကပြောဆိုသွားတာပါလေယာဉ်မှူးတန်းတွေစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်တွေစုစုပေါင်း122ဦးလိုက်ပါသွားတဲ့လေယာဉ်ကအပျက်စီးတွေနဲ့အလောင်းတွေကိုတော့လောင်းလုံးမျိုးရဲ့အနောက်တောင်ဘက်22မိုင်ကွာကျောက်နီမော်ကျေးရွာရဲ့အနောက်ဘက်14မိုင်ကွာပင်လယ်ပြင်မှာရှာဖွေတွေ့ရှိထားတာဖြစ်ပါတယ်အရေးပေါ်ကစေးဝန်နဲ့ကအလောင်း32လောင်းရှာဖွေတွေ့ရှိထားပြီး90ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှာဖွေလုပ်ငန်းတွေကိုတော့ရာသီဥတုအခြေအနေဆိုးဝါးနေတဲ့ကြားကပဲတတိယနေ့ဖြစ်ဒီကနေ့မှလည်းစီရီရင်တွေအရက်ဖက်ရီရင်တွေနဲ့ဆက်လက်ဆောင်နေတဲ့အကြောင်းတမတော်ကဝေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှာဖွေတွေ့ရှိထားတဲ့အလောင်းတွေနဲ့16လောင်းကိုဘသူဘဝဆူရာခွဲခြားအတည်ပြုနိုင်ကြောင်းလည်းဒီကနေ့ပဲပြောဆိုထားပါတယ်ပြည်နယ်ငံလုံး Y အမျိုးအစားပို့ဆောင်ရေးလေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီနဲ့ပူးပေါင်းပြီးရှာဖွေဖော်ထုတ်သွားမှာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
မြောက်ကိုရီးယားနိုင်ငံဟာရန်သူစစ်သင်္ဘောတွေကိုတိုက်ခိုက်ဖျက်ဆီးနိုင်တဲ့မြေပြင်ကရေပြင်ပစ် Cruise Rocket တစ်စင်းကိုအောင်အောင်မြင်မြင်စမ်းသပ်ပစ်လုလိုက်တယ်လို့နိုင်ငံပိုင် KCNA သတင်းဌာနကဒီကနေ့တောက်ကြားနေမှာပြောပါရယ်။ကြာတာပတင်းနဲ့အစောပိုင်းမှာတော့ခေါင်းဆောင် Kim Jong Un ရဲ့ကြီးကြပ်မှုနဲ့မြေပြင်ကရေပြင်ပစ်မီဇိုင်ဒုံးကျည်အတော်များများကိုစမ်းသပ်ပစ်လုခဲ့တယ်လို့ KCNA ကပြောပါရယ်။ ကိုရီးယားရှိပဲပင်လယ်ပြင်ပေါ်မျောနေတဲ့ပြင်မတွေကိုမီဇိုင်းဒုံးတွေနဲ့မလွယ်တမ်းပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်မှာမြောက်ကိုရီးယားအပေါ်တန်းခတ်ပိတ်ဆို့မှုအသစ်တွေထပ်ပြီးချမှတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုမီဇိုင်းဒုံးစမ်းသပ်ပစ်လုပ်လိုက်တာဖြစ်တယ်လို့တလအတွင်း၄ချိန်မြောက်လည်းဖြစ်ပါရယ်ပထမ၃ချိန်စမ်းသပ်မှုကတော့ပဲထိန်သက်ဒုံးကြီးတွေဖြစ်ပါရယ်မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုတွေပြစ်ခတ်နိုင်တဲ့နျူကလ ியர் ထိပ်ပုသက်မီဇိုင်းဒုံးကြီးထုတ်လုပ်ဖို့ဆုံးဖြတ်ထားတာကိုထင်ထင်ရှားရှားတွေ့မြင်ရတာပါမြောက်ကိုရီးယားဘက်ကအခုလိုမီဇိုင်းဒုံးကြီးတွေမကြာခဏတိုးပြီးတော့စမ်းသပ်ပြလို့နေတာဟာကိုရီးယားကျွန်းဆွယ်အတွင်းနျူကလ ியர் ကင်းစင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲပြန်ဆနိုင်ရေးအတွက်ပိုးပြီးခက်ခဲစေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်သာနျူရက်ကဆိုပါတယ်
ဂျပန်အကွစ်အကီဟီတိုနန်းစွန်ပြီးအသက်58နှစ်အရွယ်အင်ရှိဆမင်သားနာရူဟီတိုထိနှက်ဆက်ခံနိုင်မဲ့ဥပဒေထက်ကိုလွှတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်တတ်တော်83နှစ်ရှိပြီနေပြီးနှလုံးခွဲစိတ်ကုသမှုနဲ့စိတ်ကြိတ်ဝေဒနာတွေဆေးကုသမှုခံယူနေရတဲ့အကွစ်ဘီရင်အကီဟီတိုကနှစ်ပေါင်း30နှစ်ပါကြာထိနှက်ရရကိုဆွန့်လွတ်လို့ရောက်ပြီးခဲ့တဲ့နှစ်ထဲသဘောထားပြတ်တက်ခဲ့ရမှာတော့နှစ်ပေါင်း2000ရှိနေပြီဖြစ်တဲ့ဘီရင်စနစ်နဲ့အရရဆက်ခံလေးရှိတဲ့အစဉ်လာနဲ့ပတ်သက်လို့အခြေတွင်ဆွေးနွေးမှုတွေလည်းဂျပန်နိုင်ငံမှာတကြောပြန်ထွက်ပေါ်လာခဲ့တာပါအကွစ်ဘီရင်အကီဟီတိုနန်းစွန်မဲ့အစီအစဉ်ဟာနှစ်ပေါင်း100အတွင်းပထမဆုံးလည်းဖြစ်လာပါလိမ့်မယ်။ကမဲတော်ဘီရင်ဟီရိုဟီတိုကွလွန်ငယ်ပြီးတဲ့နောက်1989ခုနှစ်ဇန်နဝါရီလမှာထီနန်ရက်ရဆက်ကန်ချိန်မှာတော့ဘီရင်အကီဟီတိုဟာတက်တော်56နှစ်ရှိနေပါပြီ။အကရစ်ဘီရင်အကီဟီတိုဟာတက်တော်85နှစ်ပြည့်မဲ့2018ခုနှစ်မှာနန်းစွန်မှုတက်ဆိုင်ရာတာဝန်ရှိသူတွေကစဉ်းစားနေတဲ့အကြောင်းလဲသတင်းတွေကဖော်ပြနေပါတယ်။ဘီရင်နန်းစွန်နိုင်မဲ့ဥပဒေတရက်ကိုအောက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထည့်အတည်ပြုခဲ့ပြီးဒီနေ့ထက်လွတ်တော်မှာတခဲနဲ့မဲခွဲဆုံးဖြတ်အတည်ပြုခဲ့တာကိုလည်းဂျပန်ရုံးမြင့်တန်ကြား NHK ကတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။ဘီရင်နေနဲ့ဥပဒေကိုအတည်ပြုပြီး၃နှစ်အတွင်းနန်းစွန်ရမှာဖြစ်ပြီးဥပဒေကလည်းဘီရင်အကီဟီတိုတူးတဲ့သာအကျုံးဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာထိနန်းစွန်လုပ်ခဲ့တဲ့နောက်ဆုံးအကရစ်ဘီရင်ကတော့ကိုကာကုဖြစ်ပြီး1819ခုနှစ်မှာနန်းစွန်ခဲ့တာဖြစ်ပါတယ်။
ချမ်ပန်ဇီမြောက်တွေကိုလူသားတွေနေတူတရားဝင်အခွင့်အရေးမပေးတော့ဘူးလို့နယူးယောက်ပြည်နယ်တရားရုံးကကြာရာပြင်းနေမှာတညီတညွတ်တဲ့ဆုံးဖြတ်အတည်ပြုလိုက်ပါတယ်။တရားသူချင်း၅ဦးရဲ့ရေးသားချက်တမ်းမှာချမ်ပန်ဇီမြောက်တွေဟာလူသားတွေနဲ့အလားတူအရေးချင်းတချို့ရှိပေမဲ့လို့သူတို့ရဲ့လှုပ်ဆောင်မှုတွေကိုတရားဝင်ထက်သွဲလို့ရတယ်လို့ဆိုလိုလို့မရကြောင်းတရားသူကြီးထရီဝက်ဘာကရေးသားခဲ့ပါတယ်တရိษံအခွင့်အရေးအတွက်လှုပ်ရှားတဲ့အဖွဲ့ The Non-Human Right Project ကတော့ဒီကိစ္စကိုအထက်တရားရုံးကိုတင်သွင်းသွားမယ်လို့ပြောပါတယ် The Non-Human Right Project အဖွဲ့ဟာချမ်ပန်ဇီမြောက်နှကောင်ဖြစ်တဲ့တိုမီနဲ့ကီကိုရိုကိုနေရာပြောင်းရွှေ့တဲ့ကိစ္စနဲ့တရားစွဲဆိုမှုလုပ်ထားတဲ့အဖွဲ့ဖြစ်ပါတယ်တိုမီနဲ့ကီကိုရိုကိုနယူးယောက်ပြည်နယ်ကဘေးမဲ့ဥယျာဉ်ထဲမှာရှိတဲ့သူတို့ရဲ့လောင်းအိမ်ထဲကနေဖလော်ရီဒါကပိုးပြီးကြီးတဲ့နေရာကိုပြောင်းရွှေ့ဖို့ကိစ္စနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါတယ်
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုကစားပြီးထိတ်တန့်ရောက်နေတဲ့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူဖြစ်ချင်တဲ့ဆန္ဒတွေကိုအကောင့်ထဲပို့ဖို့သူ့ကိုအကြိမ်ကြိမ်ဖိအားပေးခဲ့သလိုသူ့ကိုရာထူးကဖယ်ရှားခဲ့တဲ့ကိစ္စကိုလည်းအင်ဂျူရောကလိန်လေခဲ့တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကစွပ်စွဲပြောဆိုလိုက်ပြီးတဲ့နောက်ဝါရှင်တန်မြို့တော်မှာအတန်မျိုးစုံထွက်ပေါ်နေပါတယ်။2016ရွေးကောက်ပွဲမှာရုရှားပါဝင်စွပ်ဖက်ခဲ့ခြင်းရှိမရှိ FBI ကစုံစမ်းစစ်ဆေးနေတဲ့အထက်မှာသမ္မတ Trump ကိုပြစ်မှတ်ထားစုံစမ်းစစ်ဆေးတာမျိုးမရှိတဲ့အကြောင်းအထက်လွှတ်တော်ကြားနာပွဲမှာ Mr. Comey ကပြောပါတယ်။သမ္မတရဲ့ဆောင်ရွက်ချက်တွေဟာတရားရေးစနစ်အပေါ်အနှောက်အယှက်ဖြစ်စေသလားဆိုတဲ့ကိစ္စအပေါ်မှာတော့ Mr. Comey ကထင်မြင်ချက်မပေးခဲ့ပါဘူး။ VOA သတင်းတောက် Market Booming ပေးပို့တဲ့သတင်းကို Mac Computer ကအပြည့်အစုံပြောပြပါမယ်ရှင်
။ FBI ညွှန်ကြားရေးမှူးဟောင်း James Comey ဟာသမ္မတ Trump ကသူ့ကိုယာရုကနေဖယ်ရှားခဲ့ပြီးတော့တလအကြာမှာပဲလူများစိတ်ဝင်စားစောင့်ကြည့်နေတဲ့ကိစ္စတွေကိုလွှတ်တော်မှာပထမဆုံးအကြိမ်ထွက်ဆိုသွားတာပါ။အင်ဂျီရောအရာရှိတွေကတော့ကိုမီဟာ FBI ဌာနကြီးဖျော်ဖျဲဖြစ်နေချိန်မှာထွက်သွားခဲ့တာလို့စွပ်စွဲပြောဆိုထားတာဖြစ်ပါတယ်။ James Comey ကတော့အခုလိုတုံ့ပြန်ပါတယ
်။ Those were lies, plain and simple. And I am so sorry that the FBI workforce
ရှင်းရှင်းလေးပါပဲ။အဲ့ဒါတွေကအလိမ်တွေပါ။ဒါလို့ပြောဆိုတာကိုကြားတဲ့ FBI ဝန်ထမ်းတွေအတွက်ကျွန်တော်စိတ်မကောင်းပါဘူး။ဒါကိုကြားတဲ့ American ပြည်သူတွေအတွက်လည်းစိတ်မကောင်းပါဘူး။
သမ္မတ Trump နဲ့သူနှစ်ဦးတည်းတွေ့ဆုံခဲ့တာဖုန်းပြောခဲ့တာတွေကိုအသေးစိတ်ဖွင့်ချပြီးဒါရီယာသမ္မတ Trump ရဲ့အကြံစီတွေဖြစ်တယ်လို့ခိုမီကပြောပါတယ
် I was so stunned by the conversation
ကျွန်တော်တကယ်ကိုမှန်သက်ခဲ့ရတဲ့တွေ့ဆုံမှုပါအင်မတန်စိတ်ကတိကောက်ဖြစ်ရပါတယ်သူကကျွန်တော်ကိုတခုခုလှုပ်ပေးပါလို့ခိုင်းပါတယ်ကျွန်တော်ကမလုပ်နိုင်ဘူးလို့ညင်းပါတယ
်အထူးသဖြင့်ကတော့ American ဆိုင်ရာ Russia တန်မန်းနဲ့ဆက်သွယ်ခဲ့တာကိုထိန်ချမ်းမှုနဲ့ယာရုကနေနှုတ်ထွက်ခဲ့ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အပေါ်စုံစမ်းစစ်ဆေးမှုတွေရပ်ဖို့သမ္မတ Trump ကသူ့ကိုပြောခဲ့တယ်လို့ Mr. Comey ကပြောပါတယ်
I took it as a direction.
Right.
I mean, as the president of the United States,
ကျွန်တော်ကျွန်တော်ယူဆပါတယ်ကျွန်တော်ဆိုလိုတာကအမေရိကန်သမ္မတကကျွန်တော်တယောက်တည်းရှိနေချိန်မှာဒါကိုမျှော်လင့်နေဆိုပြီးတော့ပြောခဲ့တာပါ
စုံစမ်းစစ်ဆေးခံရတဲ့အထက်မှာသူမပါဘူးဆိုတာသိကြအောင်အတိပြုပြောဖို့ကိုလည်းတမရကသူ့ကိုအတင်းကျပ်မိခဲ့တယ်လို့ခွန်မေးကပြောပါရယ်အဲ့ဒီလိုအခြေအနေတွေကြောင့်လည်းတမရထရမ့်နဲ့ပြောဆိုမှုတွေကိုသူမှတ်သားရေးမှတ်ထားခဲ့ပြီးတော့အရင်တမရတွေနဲ့ဆက်ဆံခဲ့ခြင်းတို့ကတော့အဲ့ဒီလိုမလုပ်ခဲ့ဘူးဘူးလို့မစ္စတာခွန်မေးကပြောပါရယ
် I was honestly concerned that he might lie about the nature of our meeting and
ကျွန်တော်တို့တွေ့ဆုံမှုနဲ့ပတ်သက်လို့သူလိမ်ပြောကောင်းပြောမှာကိုကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့မှတ်သားထားမှာဖြစ်မယ်လို့တွေးခဲ့တာပါ
သူတို့ပြောဆိုဆွေးနွေးမှုတွေကိုအတန်ဖန်းကောင်းဖန်ထားနိုင်တယ်လို့ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာကြောင့်ခွန်မီကလည်းသူရေးမှတ်ထားတဲ့အချက်တချို့ကိုဖွင့်ချလိုက်ကြပ
ါ Look I've seen the tweet about tapes Lordy I hope
အတန်ဖန်းထားနိုင်တဲ့အကြောင်း Twitter မှာရေးထားတာကိုကျွန်တော်တွေ့ပါတယ်တကယ်ပဲအတန်ဖန်းထားခဲ့ရင်တော့တိတ်ကောင်းတာပေါ့ဗျာ
ဒါရီယာပြင်းထန်တဲ့ဆွဆွဲချက်တွေဖြစ်တယ်လို့ဒီမိုကရက်တွေကထောက်ပြပြောဆိုကြပါတယ
် This is not a witch hunt This is not fake news
တဟားအော်လန်နီတွေမဟုတ်ပါဘူး၊သတင်းမားတွေလည်းမဟုတ်ပါဘူးလို့ထောက်လှမ်းရေးကော်မတီကဒီမိုကရက်အထက်လွတ်တော်အမတ်မတ်ဝါနာပြောသွားတာပါ။တရားရေးကော်မတီကဒီမိုကရက်အထက်လွတ်တော်အမတ်ခရစ်ခွန်စ်ကလည်းအခုလိုပြောပါရယ်
။ President Trump behaved in completely inappropriate and unethical ways across the line.
ကျွန်ဝင်နေမြင်တဲ့လမ်းနဲ့လုံးဝမလုပ်တင်တာကိုပေါင်းကျော်လုပ်ခဲ့တာပါ။ FBI ကြီးကပါတီနိုင်ငံရေးကကင်းလွတ်သူဖြစ်ပါတယ်။
Republican တွေဘက်ကတော့သမ္မတ Trump ဟာ Flynn ရဲ့အမှုကိုရက်ဆိုင်မှုပန်ကြားခဲ့တာဖြစ်ပြီး Russia နဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေအားလုံးကိုရက်ခိုင်းတာမဟုတ်ဘူးလို့ဆိုပြီးတော့ Comey ရဲ့ထွက်ဆိုချက်တွေကိုမေးခွန်းထုတ်ကြပါတယ်
Director Comey Did the president at any time ask you to stop the FBI investigation in
ဒီကိစ္စကို Comey ခင်ဗျာ2016ရွေးကောက်ပွဲမှာ Russia ပါဝင်ပတ်သက်မှုရှိရှိစုံစမ်းစစ်ဆေးမှုတွေကိုရက်ပစ်ဖို့သမ္မတကခင်ဗျားကိုပြောခဲ့တာရှိပါသလား
Not to my understanding no
ကျွန်တော်နားလည်သလောက်တော့မရှိခဲ့ပါဘူ
းထလရေးကော်မတီက Republican အထက်လွှတ်တဲ့အမတ် Richard Burr မေးမြန်းတာကို Mr. Comey ကပြန်ပြီးဖြေသွားခဲ့တာပါမနေ့ကခိုမီရဲ့ကြားနာပွဲအတွင်းသမ္မတ Trump Twitter မှာတစုံတရာတုံ့ပြန်ရေးသားတာတော့မရှိခဲ့ပါဘူးသူ့ရဲ့တရားရေးဆိုင်ရာဖွဲ့ကတော့သမ္မတရဲ့လုပ်ရက်ဟာမှန်တယ်လို့ပြောပါတယ
် Mr. Comey has now finally confirmed publicly what he repeatedly told President
သမ္မတကိုသူဘာတွေအကြိမ်ကြိမ်ပြီးကြပြောခဲ့တယ်ဆိုတာကိုမစ္စတာကိုမီကအခုလူသိရှင်ကြားထုတ်ပြောလိုက်တာပါပဲဒါကရုရှားရဲ့စစ်ဖွဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အထက်မှာသမ္မတမပါဘူးလို့သူပြောခဲ့တာပါ
သမ္မတရဲ့ရှေ့နေမတ်ကာဆိုဗစ်ပြောသွားတာပါတချိန်တည်းမှာပဲထရမ့်ကသူ့ကိုဖိအားပေးခဲ့တယ်လို့ဆိုရဲမစ္စတာကိုမီရဲ့ဆွဆွဲချက်တွေကိုအင်ဘီရောကလည်းညင်းပါတယ်အမေရိကန်တပ်သူက Chris Edison ကအခုလိုသုံးသပ်ပါတယ
် Either Jim Comey or Donald Trump is lying about some significant things whatever
ရေးကြီးတဲ့ကိစ္စတွေမှာ Jim Comey ကပဲလိမ်နာလား Donald Trump ကပဲလိမ်နာလား Jim Comey နဲ့ပတ်သက်လို့လူတွေကဘာပြောကြမလဲခင်ဗျားတို့ဘလို့ပဲထင်ထင်သူ့ရဲ့ယူသားမှုကိုဘယ်သူမှတန်တရားဖြစ်မှာမဟုတ်ပါဘူ
းလူများစိတ်ဝင်စားစောင့်ကြည့်ခဲ့ကြတဲ့လူသိရှင်ကြားထွက်ဆိုချက်တွေကိုမနေ့ကမနေ့ပိုင်းလွှတ်တော်မှာပြောကြားခဲ့ပြီးတဲ့နောက်နေ့လယ်ပိုင်းမှာတော့ FBI ညွှန်ကြားရေးမှူးဟောင်းခိုမီဟာပို့ပြီးတော့အတွင်းကြားတဲ့မေးခွန်းတွေကိုတကယ်ပိတ်ကြားနာပွဲမှာဖြေကြားသွားပါတယ်ရှင်
မကင်ဖြူထွေးပြောပြခဲ့တာပါရှင်။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာအရင်ဆုံးပြတ်ကျသွားခဲ့တဲ့တပ်မတော်လေရင်ကိုရှာဖွေကယ်ဆယ်ရေးအခြေအနေကိုနှာစင်ရပါမယ်။ပြတ်ကျတပ်မတော်ပို့ဆောင်ရေးလေရင်နဲ့လေရင်ပေါ်ပါခီးသည်တွေကိုရှာဖွေနေတာမှာဒီကနေ့မှလည်းပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေလို့အခက်အခဲတွေရှိနေတဲ့ကြားကပဲတပ်မတော်စစ်ရေးရင်တွေနဲ့ဒေသခံငါးဖမ်းဆက်လေတွေပေါင်းပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးလုပ်နေပါတယ်။ဇွန်လ9ရက်နေ့ကမြိတ်မြို့ကနေရန်ကုန်ကိုအသွာပြတ်ကျခဲ့တဲ့တပ်မတော်လေရင်ပေါ်ပါခီးသည်တွေကလက်ရှိအချိန်ထိရုပ်အလောင်း32လောင်းတွေ့ရှိထားပြီးလူ90ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအခြေအနေပြည်စုံနဲ့နောက်ဆုံးသိထားသမျှကို VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်ဇွန်လ9ရက်နေ့ဒီကနေ့ပင်လယ်ပြင်မှာရာသီဥတုဆိုးရွားတာကြောင့်ပြတ်ကျတက်မရော်ပို့ဆောင်ရေး Y8 လေယာဉ်ကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ရမှာအခက်အခဲရှိတယ်လို့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြတ်မင်းဦးက VOA ကိုပြောပါတယ
်ဒီနေ့ကကျွန်တော်တို့မနေ့ပိုင်းတစ်မိနစ်လုံးကတော့ဝယ်သားဆိုးတာလေဝယ်သားဆိုးတော့ဟိုဘလို့မှလုံရအောင်ဖြစ်နေတယ်ဒါမဲ့ခုလို့ဆိုဆူနာတွေပါနေနောက်ဒိုင်ဘာတွေရောအခုလိုက်ဆိုင်နေပါပြီခက်ခဲနည်းနည်းမဟုတ်အများကြီးတာတို့ကလေဒါပေမဲ့လိုင်းချီရဆိုရင်ဘလို့မှဟိုတိုင်းကြီးချီဆိုရင်ကျွန်တော်ကထောက်ဖို့ကတော့ခက်တာလေတိုင်းကြီးပါရင်လည်းခက်နောက်ဒေတာကန်နေရတယ်သွားမှုခက်ကုန်တို့လည်းတို့ဆက်လီရနေဆိုရင်နည်းနည်းလေးခက်ခဲရှိတာပေါ့နော်အဲ့လိုဖြစ်ပါတယ်ဒါပေမဲ့အခုလုံတော့လုံနေပါပြီလုံတော့လုံနေပြီမနေ့ပိုင်းတစ်ပိုင်းတော့အတူတူဆုံးပြီးတော့အခုညနေပိုင်းတော့ဒီလိုတော့လုံနေကြတယ်
ရာသီဥတုဆိုးဝါးပြီမဲ့လဲတမရော်စစ်ရည်ရင်တွေနဲ့ဒေသခံ၅ဖန်း၁၄တွေပူပေါင်းပြီးဆိုနာစနစ်နဲ့ရှာဖွေတာတွေ၅ဖန်းပိုက်တွေနဲ့တရွတ်ဆွဲရှာဖွေတာတွေအပြင်ကျွမ်းကျင်ရေငုပ်စစ်တီတွေနဲ့ရှာဖွေမှုတွေလှုပ်ဆောင်နေတယ်လို့တမရော်ကောက်ွက်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ် ပင်လယ်ပြင်ကရာသီဥတုအခြေအနေအရကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲရှိနေပြီးလောလောဆယ်အထိတော့ထူးခြားဖြစ်စဉ်မရှိသေးဘူးလို့ဒဝေဒီသခန်ကိုဟိန်းထက်ကပြောပါတယ်
။ဆိုတော့လက်တလုံးအခြေအနေရှိရတော့ကျွန်တော်ထူးခြားဖြစ်စဉ်ရတော့ဘာမှဟိုတွေ့တာမျိုးဟိုရတာမျိုးတော့မရှိဘူး။မနေ့ကတော့တို့ထုတ်ပြန်တဲ့တဲမှာတော့ဒီလေရင်ဘေးတွေရတယ်ဆိုတာဟာပေါ့။တခြားထူးခြားဖြစ်စဉ်တွေကတော့ကျွန်တော်တို့မတတ်ရသေးဘူးကြာလက်တလုံးအခြေအနေ။မနေ့ပြောရင်တော့ဒီဟိုစေနံပြင်းရာသီဥတုနေထားရဆိုတော့ဒါမနေ့ပြောရင်တော့ရှာဘီကယ်ဆယ်လုပ်ငန်းလုပ်တဲ့အခါမှာဒါကတော့လုံးဝအဆက်ကဲဖြစ်မယ်ဆိုတာကတော့လုံးဝသိကြတာပေါ့
ဇွန်လ9ရက်နေ့ဒီကနေ့ညနေပိုင်းအထိပြက်ကျတက်မလို့လေရင်ပေါ်ပါအမျိုးသားအလောင်း3လောင်းအမျိုးသမီးအလောင်း23လောင်းကလေးအလောင်း8လောင်းစုစုပေါင်းရုပ်လောင်း32လောင်းရှာဖွေတွေ့ရှိထားပြီးအယောက်90ပျောက်ဆုံးနေဆဲဖြစ်ပါတယ်ဆေးယူရရှိထားတဲ့ရုပ်လောင်းတွေကိုဒဝေမြို့တက်မလို့ဆေးယုံမှာဆေးဘက်ဆိုင်ရာစစ်ဆေးမှုတွေပြုလုပ်ပြီးသက်ဆိုင်ရာမိသားစုဝင်တွေကြည့်ရှုစစ်ဆေးပြီးတဲ့နောက်ရုပ်အလောင်း16လောင်းကိုတော့ဘယ်သူဘယ်ဝါဆိုတာအတိပြုနိုင်ခဲ့တယ်လို့တမရော်ကောက်ကွေးကြီးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မွန်းလွဲ2နာရီမှာတော့ဆေးယူရရှိထားတဲ့ကသက်ဆိုင်ရာမိသားစုဝင်တွေရောက်ရှိလာတဲ့ရုပ်အလောင်း10လောင်းကိုဒဝဲတန်ဝေကတင်ကြိုင်မှာတကြိုခဲ့ပါတယ်။ကျန်ရှိနေသေးတဲ့ရုပ်အလောင်းတွေရဲ့သက်ဆိုင်ရာမိသားစုဝင်တွေကိုရန်ကုန်ကနေဒဝဲကိုပို့ဆောင်ပေးနေပြီးကျန်ရစ်တဲ့မိသားစုဝင်တွေအတွက်ကူညီပေးသွားမယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ်။
ခုတော့ကျွန်တော်တို့အခုဒီမှာသူတို့မိသားစုတွေကိုရန်ကုန်နေခေါ်ပေးတယ်။အဲဒီမှာသူတို့ကိုသွားသွားပါညာအဲ့လုပ်ပြီးတာပေါ့နော်တပိုင်း။နောက်တစ်ပိုင်းကတော့သူတို့တွေဟိုထောက်ပံ့ကြီးတွေပါတွေကတော့သူ့မှာစစ်သားတော့စစ်သားလို့ပေါ့။သူရဲ့သူကြီးဟိုသူ့ကိုယ်တိုင်ပေါ့သူ့ကိုပေးရမယ့်စုကြီးတွေပါရှိရတယ်။အဲ့ဒီသူ့ရဲ့အတိုင်းဆက်လုပ်ပါမယ်။သူရဲ့တပ်မတော်ထုံးနေဆက်လုပ်ပါမယ်။နောက်ကျန်တဲ့မိသားစုတွေကဆိုတော့ဟိုထောက်ပံ့ကြီးတွေပေးပါလိမ့်မယ်ခင်ဗျ။လက်ရှိကျွန်တော်တို့ပေးလဲပေးထားတယ်ဆိုတော့လေ
ဘုဒ္ဓဟူးနေ့မှာဘိမျိုးကနေရန်ကုန်ကိုအသွားတမရော်ပို့ဆောင်ရေး Y8 အမျိုးအစားလေရင်အမှတ်5820ဟာမုဒ္ဓမပင်လေကိုဖြတ်တန်းနေချိန်မွန်လွဲပိုင်းမှာရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါအဲ့ဒီလေရင်ပေါ်မှာခီးတဲ့တရာရှိဦးနဲ့လေရင်အမှုတန်း14ဦးပါသွားပါတယ်လောလောဆယ်အထိတော့လေရင်ဘိန်းတစ်လုံးအပါအဝင်အစိတ်ပိုင်းတချို့ကိုပဲရှာဖွေတွေ့ရှိထားသေးပြီးလေရင်ဘယ်နေရာမှာပြတ်ကျတယ်ဆိုတာအတိအကျမသိရသေးတဲ့အတွက်လေရင်ပြတ်ကျတဲ့အကြောင်းရင်းကိုမထုတ်ဖော်နိုင်သေးပါဘူးရှင်
မမြမြခိုင်ပြောပြသွားတာပါရှင်အခုတော့မြန်မာနိုင်ငံကကလေးလုံသားအရေးကိုလည်းအလှည့်ပေးပါဦးမယ်မြန်မာနိုင်ငံမှာကလေးလုံသားအများပြားရှိနေရတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တယ်လို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးကပြောပါတယ်ရန်ကုန်မြို့ကနိုဘိုတယ်ဟိုတယ်မှာဒီကနေ့မနက်ပိုင်းကျင်းပခဲ့တဲ့ World Day Against Child Labor အခမ်းအနားမှာဝန်ကြီးကသတင်းထောက်တွေကိုအခုလိုပြောသွားတာပါဒါပေမဲ့အဲ့ဒီသုံးသက်ချက်ဟာမပြည့်စုံဘူးလို့လည်းထောက်ပြမှုတွေရှိနေပါတယ်အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းထောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံနေရအနှံ့အပြားလုပ်ငန်းခွင်မျိုးစုံမှာကလေးလုံသားတွေကိုတွေ့နေကြရတာဖြစ်ပြီးဒီလိုကလေးလုံသားအများအပြားရှိနေရတဲ့အကြောင်းရင်းကိုအလုံးသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကအခုလိုပြောပါတယ
်နေသဒေသတွေမှာပြည်သူ့ဒေသတွေမှာကဲစုမှုတောင်းကြမှုတွေဖြစ်တယ်နောက်တိုက်ပွဲတွေဖြစ်တဲ့ခါကျတော့ကလေးလုံသားတွေများလာတာပေါ့အလားတူပဲသဘောဘေးအန္တရာယ်ကြောင့်လည်းပဲနော်လူတွေခံစားရတဲ့ခါကျတော့ကလေးလုံသားတွေများလာတာပေါ့
ဝင်ကြီးရဲ့ဒီလိုပြောဆိုချက်ဟာတစိမ့်တစ်ပိုင်းမှန်ပေမဲ့အဓိကအချက်တစ်ခုကစားဝတ်နေရေးကြောင့်ဖြစ်တယ်လို့ထောက်ပြသူကရန်ကုန်မြို့ပေါ်မှာကလေးလုံသားတွေကိုအလုတ်ချိန်ပြင်မမှာကျောင်းစာသင်ကြားပေးနေတဲ့မြမရွေးရှားပညာရေးစီမံကိန်းရဲ့အမှုဆောင်အရာရှိကိုတင်မောင်အေးပဲဖြစ်ပါတယ်
။ဒါပေမဲ့လက်ရှိဒီထက်ပိုပြီးတော့ရှုပ်ထွေးတဲ့ခက်ခဲတဲ့ဟိုများပြားတဲ့ကလေးလုံသမားတွေကဘာလဲဆိုလို့ရှိရင်ခုနစားဝတ်နေရေးအဆင်မပြေရဲ့တွက်ကြောင်မို့နေရီရွာတွေကနေပြီးတော့မျိုးကြီးပြကြီးတွေကိုပြောင်းလာရတဲ့ဒီဟိုကလေးလုံသမားတွေကပိုများတယ်ပေါ့နော်အဲ့ဒါတွေကလက်တွေ့ကျသိကျင်လို့ရှိရင်စင်ကြေပုံတွေသွားကြည့်လိုက်ပေါ့ဟုတ်မှာလိုင်းတရာတို့ရှိမယ်ဟိုပြည်သားရွှေပြည်သားရှိမယ်ဒဂုံစိတ်ကန်းရှိမယ်ဒလားရှိမယ်အဲ့ဒီမှာသွားကြည့်လိုက်လို့ရှိရင်80 80ရာခိုင်နှုန်းလောက်ကအကုန်လုံးကျူးကျော်ရောက်ဖြစ်တယ်အဲ့ဒီမှာရှိနေကလေးသူငယ်တွေအကုန်လုံးလိုလိုကကလေးလုံသမားတွေကြီးပဲ
မြန်မာနိုင်ငံမှာကလေးလုံသားပြဿနာဟာတီမာတဲ့ပြဿနာတစ်ခုဖြစ်ပြီးဒီပြဿနာရုံနဲ့ပပျောက်သွားဖို့ဘာတွေလုပ်သင့်တယ်ဆိုတာကိုလည်းကိုတေမောင်အေးကအခုလိုအကြံပြုပါတယ
်သူရဲ့ရပိုင်ခွင့်နဲ့လုပ်ပိုင်ခွင့်နဲ့အားရောဘာတွေလဲဆိုတဲ့ဟာကိုအဓိကတော့ဒီအများပြည်သူသိအောင်ပညာပေးပွဲတွေလုပ်သင့်တယ်ပြီးလို့ရှိရင်စာသင်ကျောင်းတွေနဲ့တည်ယုံညွှန်းတဲ့နေထဲမှာလည်းဒီကိစ္စတွေကိုပွင့်ပွင့်လင်းလင်းနဲ့တိတိကျကျနဲ့စပြီးတော့သိဉာဏ်ပညာတွေပေးသင့်ပြီးတော့ထင်တာပဲဒီလိုအဆင့်ရောက်မှလူတွေအများစုကသိမှနောက်တစ်ဆင့်ကခုနကတော့ဒီကလေးလိုမှာကိစ္စကိုဘလို့နည်းနဲ့ထိရောက်ဂိုင်းတွေဖြည့်ရှင်းတင့်လဲဖြည့်ရှင်းကြမလဲဆိုတဲ့အဖြေအားထွက်မှာဒီပြဿနာကြီးကအခုလိုနိုင်ငံမှာအကြီးကြီးပဲ
ဝင်းကြီးဦးသိန်းစွေကတော့တခြားဝင်းကြီးဌာနတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးလုံသားပျော်နေပပျောက်သွားအောင်လုပ်နေတယ်လို့ဆိုပါတယ်
ရှိပြီးသားကလေးလူသားတွေကိုလည်းပဲသူတို့ရဲ့ဘဝတိုးတက်အောင်လို့နော်ပညာပေးတာတွေကျွန်တော်ဆွေးနွေးတာတွေဆောင်ရွက်နေတယ်သူတို့လည်းကလေးလူသားဒီဘဝမှာလည်းပဲဆောင်ရွက်တဲ့နေရာမှာလည်းပဲလုံခြုံစိတ်ချရတဲ့လုပ်ငန်းကိုဖြစ်အောင်ကြိုးစားဆောင်ရွက်နေတယ်နော်ကလေးသားရွှေ့ချရေးကိစ္စကတော့မြန်မာနိုင်ငံအနေနဲ့ပဲပေါင်းစုံအနေမှာတခြားဝန်ကြီးဌာနဥပမာပညာရေးဝန်ကြီးဌာနတို့ဒုဝန်ထမ်းဝန်ကြီးဌာနနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတယ်ဒါအပြင်ကိုဟို UN အဖွဲ့အစည်းတွေပေါ့နော် ILO တို့နော် UNICEF တို့ပေါင်းစပ်နေတယ်လို့ INGO တွေနဲ့လည်းပဲဒီထဲမှာရှိတဲ့ NGO တွေနဲ့ပေါင်းစပ်ဆွေးဆောင်နေတယ
်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့ကလေးလူသား 1.2 သန်းလောက်ရှိတဲ့အထက်ဆက်ရှင်နေပြည်ပြည်ကလေးလူသားအရေအတွက်ဟာ 9.6 သန်းလောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်လူမှုစီပေါ်ရေးအခြေအနေစမ်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Bridge Mapplecroft Company ရဲ့2014ခုနှစ်အစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာမှာကလေးလူသားအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ဆယ်နိုင်ငံထဲမှာဆိုမာလီယာ၊ဆူဒန်၊အာဖဂန်နစ္စတန်၊ယီမန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင
်။ဒီမနက်ကရေးစီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းဆားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ပြီးမြဲလို့တာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-3855ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးဒိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညဓာတ်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊တုတ္တဆောင်လေအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရမှာပါ။အခုတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
။အမေရိကန်အင်ဂျီရိုအမျိုးသားလူမျိုးရေးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကသူ့ဘော်ဖိအားပေးခဲ့တယ်လို့ယုံကြည်တဲ့အကြောင်းရာထူးကဖိအားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားမှုဟောင်း James Comey ကပြောဆိုလိုက်ပါတယ်။သူ့ကိုရာထူးကဖြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ဂျီရိုတာဝန်ရှိသူတွေကပြောင်းချကြလိမ့်လဲပြောဆိုခဲ့တဲ့အကြောင်းမနေ့တုန်းကထပ်လုပ်တော်ကြားနာပွဲအတွင်းထွက်ဆိုခဲ့တာပါ။ယောပတ်သမဂ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်အတွက်ဆွေးနွေးညီနေရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အနာရကွန်ဆာဗေတစ်ပါတီကမနေ့ကရွေးကောက်ပွဲမှာထိနာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ပဲအရေးနှိမ်နေတာပါ။ပါကစ္စတန်နိုင်ငံမှာဖက်စစ်ခံထားတဲ့တရုတ်နိုင်ငံသားတူနဲ့သူ့ရဲ့အမျိုးသမီးဖော်လို့နိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကို IS အစိုးရဖွဲ့ကထုတ်ပြန်လိုက်ပါတယ်ဗီဒီယိုထဲမှာပါတဲ့တရုတ်မျိုးသားပြီးခဲ့တဲ့လတဲ့ဘလူးချီစတန်ပြည်နယ်ရဲ့မျိုးတော်ကတ္တာမှာပြန်ပြီးဆွဲခံရသူဖြစ်တဲ့အကြောင်းလဲပြည်နယ်ဆွေးရတောင်းရှိသူကဗီဒီယိုအတိအပြုပြောဆိုခဲ့တာပါတနင်္လာနေ့တိုင်းတဝဲမျိုးအနေလူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တဲယူပို့ဆောင်ရေးလေရင်ပြတ်ကျသွားတဲ့ဖြစ်ဖြစ်တဲ့ဝန်ထဲကြောင့်အမေရိကန်ကပြောဆိုလိုက်ပါတယ်ခြေခွဲဆရာဖြစ်ဖြစ်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိရသေးဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်ထောင်စုကအထူးဝန်ထဲအကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုသွားခဲ့တာပါအရေးပေါ်ကစေးဝန်ထမ်းတွေကတော့နှစ်တလောချင်းထိအလောင်း32လောင်းထိရှာဖွေတွေ့ရှိထားပြီး90ကျော်ကတော့ပျောက်ဆုံးနေစေဖြစ်ပါတယ
်တကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ညာ9နိုင်ကြရင်တခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.